နေအိမ်မှာအကျဉ်းချုပ်ချခံထားရတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတင်ဦးကိုဒီကနေ့ရန်ကုန်နေအိမ်မှာပဲနှလုံးရောဂါအထုကုဆရာဝန်တဦးနဲ့ပေးတွေ့ခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲဦးတင်ဦးကိုနောက်ထပ်နေအိမ်အကျဉ်းချုပ်ချထားဖို့မြန်မာအာဏာပိုင်တွေကနေတက်တန်းတမြင့်တစ်နှစ်တိုးမြင့်ထားတာပါ။ဦးတင်ဦးရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးဘာတွေများကြားတယ်၊စုံစမ်းမေးမြန်းထားတဲ့လောက်ကိုပြောပြပေးပါအောင်ကိုသားရေ။
ကောင်းပါပြီဒေါက်ခင်မျိုးသိဒီကနေ့တနင်္ဂနွေနေ့မှာပဲရန်ကုန်ကသူ့ကိုအကျဉ်းချုပ်ထိန်းသိမ်းထားတဲ့နေအိမ်ကိုနှလုံးရောဂါအထူးကဆရာဝန်ဒေါက်တာဆန်းလွင်တွားရောက်ခဲ့တဲ့ဆိုတဲ့သတင်းကို DPA သတင်းတရမှာဖော်ပြပါရတယ်။ဒါပေမဲ့ဘာကြောင့်လဲဘာရောဂါလဲဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူး။ပြည်ပရောက်နေတဲ့သားဖြစ်သူကိုတန်းစင်ကိုမေးမြန်းတော့လက်ရှိအခြေအနေကိုသူမသိရသေးပေမဲ့တင်းတန်ငင်ကတော့ဆေးစစ်မှုခံယူဖို့အတွက်အာဏာပိုင်တွေကိုစာနဲ့ရေးပြီးတော့တင်ထားတာရှိတယ်လို့တော့ VUE ကိုပြောပြပါရတယ်။ဦးတင်ဦးမှာအရင်ကတော့တနတ်တရံကနေရတဲ့ခြေထောက်မှာသွေးပြန်ကြောထုံးတဲ့ယောဂမျိုးတော့ရှိထားတယ်လို့ကုသန်းစင်ကအခုလိုပြောပြပါရတယ်
။ဒီခြေထောက်သွေးပြန်ကြောထုံးတဲ့ယောဂအဲ့ဒါကောင်ကအစားတစ်ခုကျစ်သွားရင်ဗာညှိနှိုးသွားဆူတာတို့ပါအဲ့ဒါကျတော့မဖြစ်နိုင်ဘူးသူလို့မရတော့ရှိတတ်တာပေါ့ခြေထောက်မှာသွေးပြန်ကြောထုံးတဲ့ဟာဗက်တိကုစိမ့်လို့ခေါ်ပါတယ်ဟုတ်အဲ့ဒါကောင်လည်းရှိတာပေါ့
ကြီးစံထိတဲ့ဆိုရတဲ့ဒဏ်ရလား
ဟုတ်ဟုတ်တယ်အဲ့ဒါနောက်ပိုင်းဖြစ်တာဟာပေါ့ကြာယူဟိုအရင်ကြီးလည်းရှိတယ်အဲ့ဒါကောင်သတိထားပြီးတော့အဲဆီလင်းပြတာမှခြေထောက်မှာပတိကျက်လာဟာမျိုးဆွတ်ချချေးဆွတ်လာဟာမျိုးအဲ့ဒါဆွတ်ထားအများဆွတ်ထားအဲ့ဒါမျိုးလည်းရှိတာပေါ့
သူရဲ့ကျမ်းမာရေးချင်းတွေဘယ်လိုရှိလဲနောက်ဆုံးပေါ့
အဲဒီခိုင်းကကိုကျမ်းမာရေးတော့သူကတိခါနေတယ်လေဘာမှတော့သိဖြစ်တယ်တော့မကြောက်ဘူးပေါ့
အော်မေရိကန်ချက်ကလို့ဘူးအရင်တင်ထားတာရှိတယ်
တင်တယ်ဆိုတော့ပစက်နဲ့ပြောပါဆိုတော့မေရတော့စာတင်မှလည်းပြောစာနဲ့တင်ထားတယ်အဲ့ဒါကြားရတယ်ဟုတ်ဟိုရင်ကတော့ပစက်နဲ့ပြောလို့ရတယ်အမေရိကန်ချက်ကလို့ရှင်းနေပါညာဆိုလို့ရှင်းရှင်းပြီးလေပြောအခုကတော့မဟုတ်စာနဲ့ရေးတင်ပါစာနဲ့ရေးတင်ထားတယ်ဆိုတော့အဲ့ဒါပဲပြည်တယ်ဟုတ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းကတော့ဥတည်ဦးမှာထူးထူးရောဂါတစ်စုံတရာဖြစ်ထားတာသူတို့အနေနဲ့ကြားမထားဘူးလို့ပြောပါတယ
်ဒီသက်ရွယ်တော့ဗျာနှလုံးစစ်ဆေးတာတော့ဘာညာတော့တွေးကြောကျင့်တာတော့ရှိနိုင်တာပေါ့လေ
ချာဘာယောဂါထူးထူးတွေရှိတာကြားဘူးလေအရင်တော့အငယ်တို့
ကြားဘူးဗျတဏ္ဍာန်ရာတစ်ခုပဲကြားဘူးလေတဏ္ဍာန်ရာကြီးစံအแทမှာကြံတော့မထုတ်ဘောဗျာနည်းနည်းအာယုံကြောပါညာဆိုအဲ့ဒါလေးကတစ်ခါတခါသူကရေထွက်တယ်နားတယ်ဒီလောက်ပဲချီတော့မှာလို့
ဟုတ်တယ်ဟိုက2003ခုနှစ်တပင်းရေခင်းဖြစ်ပြီးကလေးကအခုအချိန်အထိကိုနေမှာအကျေချုပ်ခံထားရတာ၄နှစ်ရှိသွားပါပြီအသက်82နှစ်ရှိပြီဖြစ်တဲ့ကာဝေးဦးစည်းချုပ်ဟောင်းဦးတင်ဦးဟာဒေါ်ဆန်းစုကြည်ရဲ့အမာခံခေါင်းဆောင်တူဦးလို့အများကယူဆကြပါရတယ်။သူဟာနောက်ဆုံးကြားတဲ့အချိန်ထိတော့ကျမကြီးစူးစူးဝါးဝါမရှိထားတာကြောင့်အခုလည်းပဲဒါဟာစစ်စစ်မှုခံယူတယ်လို့ပဲယူဆရပါတယ်။ဒေါ်ဆန်းစုကြည်ဟာလည်းမျိုးလုံးစစ်စစ်မှုခံယူဖို့အတွက်အာဏာပိုင်တွေကိုအခုလက်ရှိတင်ပြထားတယ်လို့သိရပါရတယ်။အဲဒါပေမဲ့လည်းဒေါ်ဆန်းစုကြည်ရဲ့မျိုးလုံးဆရာဝန်ဒေါက်တာညွတ်လွင်ခေါ်ဝီလျံလှမောင်ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ဖေဖော်ဝါရီလ17ရက်နေ့ကပဲရန်ကုန်စည်ယုံကြီးနှလုံးယောဂဆောင်မှာကွယ်လွန်သွားခဲ့တယ်လို့ဦးညံဝင်းကပြောပြပါတယ်
။ကျွန်တော်သိတယ်လို့အဲ့ဒီဆရာဝန်နဲ့ထပ်ပြဖို့အစီအစဉ်နေတယ်။ဒါပေမဲ့ကျွန်တော်သတင်းစာထဲမှာတွေ့လိုက်တယ်ဗျာဗုဒ္ဓဦးနေ့ကအဲ့ဒီဆရာဝန်ဆုံးသွားတယ်။အမှန်တော့မသိသေးဘူးထင်တာပဲ။ဒါသူအမြဲတမ်းပြနေကြဆရာဝန
်။နေမှာချေချုပ်ခံထားတဲ့ဦးတင်ဦးနဲ့ဒေါ်ဆန်းစုကြည်နှစ်ဦးစလုံးဟာဆိုလို့ရှိရင်သူတို့ရဲ့ကျမ်းမာရေးအတွက်စေဝါကုသမှုယူမယ်။နောက်ဆေးစစ်ဆေးမှုခိုင်းမယ်ဆိုလို့ရှိရင်အခုဆိုရင်အာဏာပိုင်တွေကိုအရင်ဆုံးတင်ပြရတယ်လို့သိရပါတယ်။မြန်မာစစ်စုအနေနဲ့ကလာမယ့်မေလဆန္ဒခိုင်ပွဲတွေလုပ်ပြီးတော့သူတို့ရဲ့နိုင်ငံလမ်းပြမြေပုံကို80အကောင့်ထဲဖော်ဖို့လုပ်နေကြမှာပဲ။နေအိမ်မှာကြေကျုပ်ခံထားတဲ့ဒေါ်ဆန်းစုကြည်ဦးတင်ဦးနဲ့ခြားနိုင်ငံအကျဉ်းသားအတော်များများကတော့ဆက်ပြီးတော့အချိန်တန်ကြာထိကိုဖမ်းဆီးထားဖို့ရှိတယ်လို့လှုပ်ရှားသူတွေကယူဆပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကတော့သူတို့နှစ်ဦးစလုံးပါဝင်နိုင်ငံအကျဉ်းသားတွေအားလုံးကိုအရင်ဆုံးအမြန်ဆုံးလှုပ်ပေးဖို့တောင်းဆိုထားကြပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ကိုသားရေအထင်းသိမ်းခံနေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေရဲ့ချမ်းမာရေးအခြေအနေတွေကိုကိုသားညုံဦးကတင်ပြပေးသွားတာပါ